စကိုင်းတိုင်းဆာလင်ကြီးမြို့နယ်မှာစစ်စင်ရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာတရုတ်ဝမ်ပေါင်ကုမ္ပဏီဂျေးနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလက်စစ်တပ်အားပေးလိုက်ကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဖောက်ခွဲဖျက်ဆီးမှုဖြစ်ခဲ့ပြီးတဲ့နောက်စနေနေ့မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတချို့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ဂျင်းနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလျှက်စစ်မီးတိုင်ကိုဖောက်ခွဲဖျက်ဆီးလိုက်တာပါဒီအတွက်ဖောက်ခွဲမှုဖြစ်ခဲ့တဲ့တောက်ကြနေညကစပြီးစီမံကိန်းလုပ်ငန်းခွင်မှာမီးတွေပြတ်တောက်ကုန်တယ်လို့လည်းဒေသခံတန်ကားတော်တစ်ပါးကမိန့်ပါတယ
်ဝမ်ပေါင်ကိုတွေ့တန်းထားတဲ့အဲဂွာကြီးနဲ့မီးတိုင်လေအဲ့ဒါကိုမိုင်းကိုဟာပေါ့မိုင်းခွဲလိုက်တာဟုတ်အဲ့မန်ခွဲလိုက်တဲ့ဒဇိုင်းနဲ့တခါတည်းမီးပြက်သွားတယ်ပေါ့သူဝမ်မုံကိုတက်တက်ပြီးတဲ့မီးတိုင်းပေါ့ဝမ်မောင်မင်းပြက်တာကျန်တဲ့ရွာတွေဟိုရွာတွေကမပြက်ဘူးခါတိုင်းဆိုရင်တော့ပေါ့ဟိုရွာတွေပြက်ပြီမဲ့သူကမပြက်ဘူးပေါ့ဗျာအခုကတော့သူ့ကိုတိုင်ရဲ့ဝင်နဲ့အဲ့တိုင်ကိုဖြက်လိုက်တာဆိုတော့အဲ့သူ့ပဲပြက်သွားတယ်ပေါ့စစ်ကောင်စီကတော့သူကဟိုပလင်းသွားရင်လည်းသူကလက်ခံထားတယ်ပေါ့ဗျာနောက်ရင်းမမင်းသွားရင်လည်းသူကလက်ခံထားတယ်အခုအဲ့အဲ့ထဲနေထွက်ထွက်ပြီးတော့လည်းဒီအော်လေဂရောင်းတော့ပတ်ဝန်းကျင်မှာလည်းပဲစစ်ကြောင်းတွေတောင်းလျှောက်ထိုးနေပေါ့အဲတချို့လည်းဟိုပြန်ဝင်သွားတာတွေအဲ့တဲ့ပြန်ဝင်သွားတာတွေလည်းရှိတယ်ပေါ့စိုင်းတောက်တာတွေစီစဉ်ပေးတာလို့ပေါ့နော်အဲ့လိုလုပ်တယ်ပေါ့
ဝမ်ပေါကုမ္ပဏီကိုညောင်မင်းကြီးကျေးရွာလျက်စစ်ရုံးခွဲကနေတွေ့တန်းထားတဲ့မိတိုင်ကိုဂျွန်လ24ရက်နေ့ညပိုင်းကအမိမြေတော်လန်ရေးတပ်ဖွဲ့နဲ့ YPF တပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကဖျက်ဆီးလိုက်တာဖြစ်ကြောင်းအဲ့ဒီအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကနေဒေသခံပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးကျေးရွာတွေကိုမီးရှို့ဖျက်ဆီးနေချိန်မှာအာဏာသိမ်းစစ်တပ်ကိုဝမ်ပေါင်ကုမ္ပဏီကရိတ်ခါထောက်ပံ့ပေးတာလက်ခံထားရှိပေးတာတွေပူးပေါင်းဆောင်ရွက်တာတွေကိုသတိပေးတဲ့အနေနဲ့အခုလိုမျိုးလျက်စစ်မီးတိုင်ကိုဖောက်ခွဲမှုလုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဖောက်ခွဲမှုဖြစ်ခဲ့တဲ့ညမှာပဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာနှစ်ဖက်ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းလက်ပရောင်းဒေသခံတအူးကလည်းပြောပြပါတယ်
။မနေ့ည7:00နာရီဝန်းကျင်လောက်မှာတော့အဲလက်ကြီးနဲ့ချက်30လောက်ဒီဘက်ကဖြစ်တာရေးကြားတယ်နောက်ပြီးတော့ဝမ်ပေါင်ဆိုင်ထဲမှာတော့ဗာတိကြိုက်တာတော့မသိဘူးအဲလက်စစ်မီးကြီးငြိမ်းသွားတယ်လက်နက်ငယ်တွေနဲ့လည်းဖြစ်တာရေးကြားတယ်ဆိုတော့အနည်းကဖြစ်ခတ်မှုတွေရှိတော့တယ်မှာနိုင်ခွက်လောက်တော့ဆိုင်ကျတယ်ဆက်ရတော့သူတို့အဲမှာ3ခွက်လောက်ကျွန်တော်ဒီလောက်တော့3ခွက်လောက်တော့ကြားပါတယ
်စစ်ကောင်စီတပ်တွေရဲ့စစ်စင်ရေးအတွင်းကြေးရွာတွေမီးရှို့ခံရတာရွာသားတွေဖမ်းဆီးတာတပ်ဖြတ်တာတွေခံခဲ့ရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်
ဟုတ်တော့ဆောင်တာစုခံတဲ့အိမ်ကဟိုမဝင်းချူတို့မကွကွီတို့ကိုရီချူတို့စားခြင်းမှာငိုင်းမီးစုခံရတယ်။ဖောင်းကတာဘက်ကဖန်းခါနာ၅ယောက်ရှိတယ်ဗျ။တုံမာတော့လောင်းငါလောင်းကိုတုံကြွားမကအိမ်တည်းအိမ်မှာပုံထားရဆိုရဲဥစ္စာပဲကျွန်တော်သိရတယ
်။လေဘရောင်းတောင်ကျင်းနီစီမံကိန်းလုပ်ငန်းတွေကိုပြန်မစဖို့အတွက်မကြသေးခင်ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြင်ညာချက်ထုတ်ပြန်သတိပေးခဲ့ပူပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာကျေးရွာပေါင်း26ရွာကဒေသခံတွေရဲ့ကျေးရွာတွေတောင်ယာတွေကိုသိမ်းယူပြီးလှုပ်ဆောင်နေတဲ့အတွက်2012ခုနှစ်ကတည်းကဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေရာနဲ့ချီပြီးဖြစ်နေတာပါ။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုတော့စစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံအခြေစိုက်မြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်။